ဒီမနက်ကမှာ AH1N1 မျိုးစာတုပ်ခွေးယောဂါပိုးကြောင့်တိုက်ဆုံးသူဦးရေ9ဦးထိရှိနေပြီဖြစ်ပြီးတော့ယောဂါပိုးတွေ့ရှိထားသူ14ဦးရှိနေကြောင်းချက်မိုင်းနဲ့အာသာဝန်ကြီးဌာနကပြုလုပ်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။တိုက်ဆုံးသူတွေယောဂါပိုးရှိသူတွေရဲ့အတိုင်းအဝိုင်းပတ်ဝန်းကျင်တွေကိုလည်းချက်မိုင်းဦးသီးဌာနကစောင့်ကြည့်နေပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းတာဝန်ရှိသူတူက VOA ကိုပြောပါတယ်။အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာတကယ်လုံးအတိုင်းအတာနဲ့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာ AH1N1 PDM09 အမျိုးအစားရာသီတခွေးယောဂါကြောင့်တိုက်ဆုံးသူလူနာပေါင်း9ဦးရှိပြီးယောဂါပိုးတွေ့ရှိသူ14ဦးရှိတာကြောင့်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတီယာလကအခုလိုပြောပါတယ်
အဲ့ဆိုရင် PDM09 တွေ့တဲ့လူနာကတို့14ဦးရှိပြီဖြစ်ပါတယ်အဲ့ဒီနဲ့ဇွန်လအပြင်မှာဖြစ်ပွားသူလူနာကတော့10ဦးဖြစ်တယ်အဲ့မှာရန်ကုန်တိုင်းဒေသကြီးက2ဦးတိဆုံးပြီးတော့စကိုင်းတိုင်းဒေသကြီးက2ဦးပေါ့ဒါစုစုပေါင်း5ဦးတိဆုံးခဲ့ပါတယ်ဒါအခုချိန်ဖြစ်ပါတယ်ကျွန်တော
်လက်ရှိမှာတိဆုံးသွားတဲ့လူနာတွေနဲ့ယောဂပိုးတွေ့ရှိထားသူတွေရဲ့အိမ်သားတွေပတ်ဝန်းကျင်တွေကိုကျန်းမာရေးဝန်တန်းတွေကလေးလာစောင့်ကြည့်တာတွေနဲ့ကြိုတင်ကာကွယ်ရေးတွေပြုလုပ်ပေးနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမူဒေါက်တာ WA ကအခုလိုပြောပါတယ်
ဒီပါဆာဗလန့်ဆိုတာကျမတို့ရှင်ရဲကျမရေဝင်နေနေတာတိတ်ဆုံးလူကြီးမိထိုင်နဲ့အိမ်နဲ့ပတ်ဝန်းကျင်မှာဒီယာတိတကွေးလက္ခဏာတွေရှိမရှိကိုစောင့်ကြနေတာနောက်ရှိလို့ရှင်ကျမတို့အဲ့ဒါကိုသတင်းယူရဲရင်းယူပြီးလို့ရှင်ပြင်းထန်လက္ခဏာတွေတွေ့ရဆိုလို့ရှင်တက္ကသိုလ်ဆီယုံဆေးရံတွေအချင်းကြီးပြောကြားဖို့လို့တက်ကိုလောက်တာလေ
စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းဒီပြည်တော်နဲ့ရန်ကုန်တိုင်းတွေမှာယောဂပိုးတွေ့ထားရပြီးရန်ကုန်တိုင်းအတွင်းမှာအဖြစ်များနေတယ်လို့လဲကျမကြီးဦးစီးဌာနကအတိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်တဲ့သူတွေအနေနဲ့လိုက်နာဆောင်ရွက်ဖို့ကိုလည်းပြည်သူ့ကျမကြီးဦးစီးဌာနအသိပညာမြင့်တင်ဦးစီးဌာနကအခုလိုအတိပေးထားပါတယ
်သူယောဂပိုးကတက်ရှူလမ်းကြောင်းကနေပြီးတော့တဆင့်ကူတာတက်ရှူလမ်းကြောင်းကနေတဆင့်ကူလို့ရှင်ဘလို့ထွက်မလဲဆိုနှာချေလိုက်ရင်ချောင်းဆိုးလိုက်လို့ရှင်ဒီယောဂပိုးတွေကလေထဲကိုထွက်သွားတယ်ထွက်သွားပြီးတော့နောက်တယောက်ကိုပြန်ပြီးကူတယ်အဲ့တော့နှာချေတဲ့ချောင်းဆိုးတဲ့လူကကိုယ့်အသားကိုအုပ်ထားဖို့လိုသလိုကိုယ်ဘေးမှာလာပြီးတော့နှာချေမယ်ချောင်းဆိုးမယ်ဆိုလို့ရှိရင်လည်းကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်ကိုတိတိကျကျအုပ်ထားဖို့လိုလို့ပါတယ်။နောက်ပြီးတော့ဒါတွေကဘတ်ကားမှာဆိုလို့ရှိရင်လည်းနှာချေလိုက်တယ်ပေါ့နော်။ပြန်သွားတယ်။တနေရာမှာသွားပြီးကင်လိုက်နေတယ်။ဒီလက်ကနေပြီးတော့ယောဂပိုးကူးနိုင်တယ်။ဒါကြောင့်မလို့လက်ကိုလည်းဒီဆက်ပြရင်နဲ့ဆေးဖို့လိုလို့ပါတယ
်။ယောဂပိုးကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်နဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျမ၏ဦးစီးဌာနကတိုက်တွန်းထားပါတယ် H1N1 ယောဂပိုးနဲ့ပတ်သက်ပြီးဖြစ်လေရှိတဲ့လက္ခဏာတွေကိုကူးစက်ယောဂတိုက်ဖြည့်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာထွန်းနေကအခုလိုပြောပါတယ
်ကိုကနေထိုင်မကောင်းဆိုရင်တော့လူအများရှိတဲ့နေရာကိုသွားတာကိုတန်းနေဆိုရှောင်ကျင်ဖို့ကိစ္စဒါလေးတွေကိုလုပ်ပြီးလို့ပြောပါတယ်ဒီဟာကတော့ကျွန်တော်တောက်လျှောက်စောင့်ကြည့်ကြည့်ရတဲ့ယောဂဖြစ်ပါတယ်နောက်တစ်ခုကတော့ဒါဒီ seasonal flu လို့ခေါ်တဲ့ရာသီတုတ်ကွေးပါကျွန်တော်တို့ဒါဒီဟိုဒီပုံမှန်ဒီလိုတင်มาပဲဖြစ်နေတာဆိုတော့ဒီတမျိုးလည်းမဟုတ်ပါဘူးတကယ်ဆိုရင်တော့တုတ်ကေယောဂဖြစ်စီတဲ့တခြားယောဂဘူးမျိုးစားလည်းရှိပါတယ်ဒါပဲ H1N1 ပါ H3N2 ဆိုတာလည်းရှိပါတယ် B မျိုးစားဆိုတာလည်းရှိပါတယ်ဒါတွေပုံတော့ဒီမှာပဲထုတ်ပေးနေတာနဲ့ပြီးတော့ဖြစ်သွားနေတာပါကျွန်တော်စမ်းသပ်စီးရဲမှာလည်းဒီတမျိုးလည်းမကောင်းပါချင်တယ်လည်းကျွန်တော်တို့တွေ့ထားရတယ်ရှိပါတယ်
ကျမ်းပါရေးဦးစီးဌာနကတော့ပြည်သူလူထုရဲ့အနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရိမ်လက်ကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေကလေးသူငယ်တွေနဲ့ယောဂဘိုးအခက်ရှိသူတွေသာပိုးတတိထားဖို့အတိပေးထားတာပါတုတ်ကွေးယောဂဖြစ်ပွားနေတယ်လို့တန်လျောက်ရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူစေယုံတွေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူကြဖို့ကိုလည်းပြည်သူလူထုကိုတိုက်တွန်းထားပါတယ်လက်ရှိအဖြစ်တော့ကျမရေးဝန်ကြီးဌာနတနင်္ဂနွေလုံးအနေနဲ့ H1N1 တုတ်ကွေးယောဂကုသမှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်အများပြည်သူလှုပ်ရှားသွားလာနေတဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တုတ်ကွေးယောဂပညာပေးလုပ်ငန်းတွေလုပ်နေတယ်လို့စေယုံတွေကလည်း AH1N1 ယောဂပိုးကုသဖို့ကျမကြီးအထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကျမကြီးတာဝန်ရှိသူတွေကပြောပါတယ်။ယောဂပိုးဟာအသက်ရှူလမ်းကြောင်းကနေတဆင့်လူလူချင်းကူးစက်တာမှုနယ်စပ်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမကြီးဦးစရကပြောပါတယ်ခင်ဗျာ။